Welcome to the Voice of America in Burmese.
Mingla nyane ke ma toda shin nya shin American Piang Zoo Washington DC myo ro ga ni 2016 khu ni September la 12 ye tanin na ni nyane ke VOA Myanmar Bai season ni ko Myanmar Sanaw chain nyane 6 na yi khwe ga ni 9 na yi athi line do meter 16 ne 25 ro ga ni dai ya itan hlwin ni ba bi shin.ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာပါရှင်ကျမခင်မြွှေထွေးပါစီးပွားနိုင်ငံအတွင်းပြစ်ခတ်တိုက်ခိုက်မှုတွေအဆုံးသတ်ရရွေတဲ့အခုနောက်ဆုံးသဘောတူညီချက်ဟာဒီကနေ့ဒေသစံတော်ချိန်ညနေပိုင်းမှာစတင်အသက်ဝင်ပါမယ်တခါဒီမိုကရက်တစ်ပါတီသမ္မတလောင်းဟယ်လရီကလင်တန်ဟာအဆုတ်အေးမိပြီးနေမကောင်းဖြစ်တာကြောင့်မလို့ဒီကနေ့နဲ့ဒီစီစဉ်ထားတဲ့မဲဆွယ်စည်းရုံးပွဲတွေကိုကျနာထားပါတယ်တခါဒီမြောက်ကိုရီးယားနိုင်ငံကနောက်ထပ်နျူကလ িয়ার ဆန်တာမှုတစ်ခုကိုအချိန်မီထပ်ပြီးတော့လှုပ်လာနိုင်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကဒီနေ့သတိပေးချပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့ဗြိတိန်နိုင်ငံရောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့မှာတော့ဗြိတိန်ဝန်ကြီးချုပ်နဲ့တွေ့ဆုံမှုရှိပါတယ်တဆက်သေးပါပဲသူ့ရဲ့ခီးစဉ်အတွင်းမှာတော်ဝင်စစ်တပ်ကတူကိုတွားပြီးတော့လေ့လာမယ့်အပေါ်ဘယ်လိုသုံးသပ်မှုရှိပါသလဲ
ဖြစ်တဲ့ငါအကယ်ဒမီကိုသွားရဆိုတဲ့ကိစ္စကတော့အကောင်းမျိုးဘာဒါအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ကောင်းပါတယ်သူတို့ဘယ်လိုဒီပူလောင်းတွေကိုဘယ်လို train လုပ
်နောက်ပိုင်းမှာသတင်းအပြည့်အစုံကိုနားဆင်ရပါမယ်ရှင်အမေရိကန်ပြည်ထောင်စုမှာလူပေါင်း 3,000 နီးပါးတည်ဆုံးခဲ့ရတဲ့ 9/11 အကြမ်းဖက်မှုကြီး15နှစ်ပြည့်ခဲ့ပြီမဲ့အခုချိန်ထိအမေရိကန်နိုင်ငံသားတွေကမမေ့နိုင်ကြသေးတဲ့အကြောင်းသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်အောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်စီးရီးယားနိုင်ငံမှာသမ္မတဘက်ရှာအယ်အာဆက်ကိုရာထူးကနေဖယ်ရှားဖို့ကြိုးစားနေကြတဲ့သဘုံအဖွဲ့တွေနဲ့စီးရီးယားဆွေးရတို့အကြားတိုက်ခိုက်မှုတွေအဆုံးသတ်ရရွေတဲ့အခုနောက်ဆုံးသဘောတူညီချက်ဟာဒီကနေ့ဒီစီးရီးယားဒေသစံတော်ချိန်ညနေပိုင်းနေဝင်ချိန်မှာစတင်အသက်ဝင်ပါတယ်ဒီသဘောတူညီချက်ကိုတော့သဘုံတွေကိုကြိုးထောက်နောက်ခံပေးထားတဲ့အမေရိကန်အစိုးရနဲ့စီးရီးယားအစိုးရကိုကူညီထောက်ပံ့နေတဲ့ရုရှားအစိုးရတို့ညှိနှိုင်းရယူခဲ့ကြတာဖြစ်ပါတယ်အခုသဘောတူညီချက်အရစီးရီးယားဆိုရတပ်ဖွဲ့တွေအနေနဲ့နူစရာတပ်ဦးစစ်သွေးကြွအဖွဲ့အပေါ်လေကြောင်းတိုက်ခိုက်မှုတွေကိုရပ်ဆိုင်းထားရပါလိမ့်မယ်အစိုးရရဲ့လေကြောင်းတိုက်ခိုက်မှုတွေဟာအတိုက်ခံလက်နက်ကင်အဖွဲ့တွေကိုပြစ်မှတ်ထားလိမ့်ရှိပြီးအရက်သားတွေအဓိကတည်ကျနေရတဲ့အကြောင်းရင်းဖြစ်တယ်လို့အမေရိကန်အစိုးရကပြောနေတာပါအရင်ကအဖြစ်ကရစရေးသဘောတူညီချက်အများစုမှလိုပဲဒီဒီချိန်သဘောတူညီချက်ဟာလည်းဒီပထမ48နာရီကြာရပ်ဆဲမှုနဲ့စတင်မှာပါအချိန်ကာလထပ်တိုးနိုင်ပြီးတော့သတင်းတစ်ပတ်ကြာအထိဆက်ထိန်းထားနိုင်မယ်ဆိုရင်တော့အမေရိကန်နဲ့ရုရှားတို့ကစစ်သွေးကြွအဖွဲ့နူစရာတပ်ဦးကိုရောဒီ IS အဖွဲ့ဝင်တွေကိုပါပူးတဲထိုးစစ်ဆင်သွားမှာဖြစ်ပါတယ်နူစရာတပ်ဖွဲ့အပေါ်ချင်းမိုးရေးလုပ်ငန်းတွေကိုအလျှော့ပေးသွားမှာမဟုတ်တဲ့အကြောင်းနဲ့စီးရီးယားနိုင်ငံအတွင်းအယ်ခိုင်ဒါအဖွဲ့နဲ့ဆက်ဆံနေတဲ့နူစရာအဖွဲ့ချင်းမိုးရေးဟာအမေရိကန်ပြည်ထောင်စုကအခိုင်အမာလှုပ်ဆောင်သွားမယ်ကိစ္စဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်အခုနောက်ဆုံးသဘောတူညီချက်အရ၅နှစ်ကြာစီးရီးယားပြည်တွင်းစစ်ကြောင်းအလက်ပိုမြို့လိုနေရာတွေမှာလူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေအတွက်စားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေပေးသွားနိုင်မှုဖြစ်ပါတယ်။စီးရီးယားမှာဒီပြည်တွင်းစစ်ကြောင်းလူတွေထောင်ပေါင်းများစွာတည်ဆုံခဲ့ရပြီဖြစ်တယ်လို့လူပေါင်း၁၁သန်းအိုးအိမ်မဲ့နေရတာပါရှင်
။တူရကီနိုင်ငံအရှေ့ပိုင်းဘန်မြို့ကအာဏာရပါတီ AKP ဌာနချုပ်အနီးမှာရှိတဲ့ရဲစစ်ဆေးဂိတ်မှာကားပေါင်းပေါက်ကွဲခဲ့တာကြောင့်လူ48ဦးထဏ်မင်းဒဏ်ရာရသွားတယ်လို့တူရကီနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ဒဏ်ရာရသူ46ဦးကအရက်သားတွေဖြစ်ပြီးကျန်2ဦးကတော့ရဲဝန်တွေဖြစ်တယ်လို့အုပ်ချုပ်ရေးမှူးရုံးကထုတ်ပြန်တဲ့ကြေညာချက်ကိုကိုးကားပြီးအနာဒိုလာသတင်းဌာနကပြောပါတယ်။မွတ်စလင်တွေရဲ့အားလည်းရဲ့ပွဲတော်အစ်နစ်အစဒီကနေ့တနင်္လာနေ့မနေ့10:50လောက်မှာပောက်ကွဲမှုဖြစ်တာပါ။ဒဏ်ရာရသူတွေက2ဦးဟာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့ဗန်မြို့ရဲဌာနအကြီးအကဲစူဝက် EKC ကအနာဒိုလူသတင်းဌာနကိုပြောပါတယ်လူစီကားရရမှာရှိတဲ့အုတ်ချုပ်ရည်မှုရုံးနဲ့မီတာ200အကွာမှာဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့ကားပောက်ကွဲခဲ့တာလို့ပုတ်ကလီကသတင်းအေဂျင်စီတစ်ခုဖြစ်တဲ့ဒိုဂန်ကပြောပါရတယ်။ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူး။ကတ်အများပြားနေထိုင်ရာနိုင်ငံအရှေ့တောင်ပိုင်းဒေသကတရားမဝင်ကတ်အလုံသမားပါတီနဲ့ဆက်နွယ်မှုရှိတယ်လို့ဆွဆဲခံထားရတဲ့မျိုးတော်ဝန်28ယောက်ကိုအုတ်ချုပ်ရည်မှုကယာရုကနေထုတ်ပြန်ပြီးတရက်အကြာမှာအခုလိုပောက်ကွဲမှုဖြစ်တာပါ။အဲ့ဒီသူတွေကိုလွန်ခဲ့တဲ့အချိန်တော်တော်ကြာကြာကလေးကထုတ်ပြန်တဲ့လို့တူရကီသမ္မတရီဂျစ်ဒေးအာရိုဝန်ကပြောဆိုထားတာပါ။
အမေရိကန်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟယ်လရီကလင်တန်ဟာအဆုတ်အေးမိပြီးနေမကောင်းဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုဒီအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာတနင်္လာနေ့နဲ့အင်္ဂါနေ့စီစဉ်ထားတဲ့အတိုင်းမဲဆွယ်စည်းရုံးပွဲတွေကိုတွားရောက်နိုင်မှာမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဝေါ်ထရိတ်စင်တာတိုက်ခိုက်ခံရတဲ့စက်တင်ဘာလ17ရက်အောက်မေ့ပွဲနေ့အချိန်မဲ့အခမ်းအနားတက်ရောက်ချိန်မှာသူမရိုင်လဲသွားတာကိုတွေ့ကြရတာပါ။နေထိုင်မကောင်းဖြစ်နေတာကိုတော့မနေ့ကအထိလူသိရှင်ကြားကြေညာခဲ့ခြင်းမရှိပါဘူး။ ဗီဒီယိုထဲမှာဒီခန္ဓာကနေသူမရုတ်တရက်ထွက်ခွာသွားတာတခြားသူတွေရဲ့အကူအညီနဲ့ကားထဲခေါ်သွားတာကိုတွေ့ရပါတယ်အဲ့ဒီနောက်ပိုင်းမှာတော့အသက်68နှစ်အရွယ်ဒီမိုကရက်တစ်သမ္မတလောင်းဟယ်လရီကလင်တန်ဟာသူ့သမီးဖြစ်သူချယ်ဆီရဲ့တိုက်ခန်းကနေသူမကိုထောက်ခံသူတွေကိုလက်ပြနှုတ်ဆက်ပါတယ်အပူချိန်ပြင်းထန်ပြီးရေတက်ခန်းချောက်သွားတာကြောင့်နေထိုင်မကောင်းဖြစ်သွားတာဖြစ်ပေမဲ့ကောင်းကောင်းမွန်မွန်ပဲပြန်ပြီးတော့တက်တာလာပါပြီလို့ကလင်တန်ရဲ့ဆရာဝန်ကပြောပါတယ်နောက်ပိုင်းမှာတော့စပါကွာမှာရှိတဲ့ဒီသူမရဲ့နေအိမ်ကိုမစ္စစ်ကလင်တန်ပြန်သွားခဲ့ပါတယ်ကလင်တန်ဟာဒီအချိန်တော်ကြာချောင်းဆိုးနေပြီးတော့တောက်ကြနေတုန်းကမှအဆုပ်အေးမိနေတာကိုစစ်ဆေးတဲ့အချိန်မှာတွေ့ခဲ့ရတာလို့ဒီမိုကရက်တစ်ပါတီမဲဆွယ်စည်းရုံးအဖွဲ့ကပြောပါတယ်ရှင်
ကဘာတဝိုင်းကအစ္စလမ်ဘာသာဝင်တွေဟာ it ပွဲတော်လို့ခေါ်တဲ့အသားသက်ပူဇော်တဲ့ feast of sacrifice ပွဲတော်ကိုကျင်းပနေပါတယ်။ဘုရားသခင်ပေါ်အိဗရာဟင်ကသူ့ရဲ့ယုံကြည်ကိုးစားမှုကိုတည်တည်ပြတဲ့အနေနဲ့သားဖြစ်သူကိုဘုရားသခင်ထံပေးရတဲ့အထိမ်းအမှတ်အနေနဲ့အခုလို it ပွဲတော်ကိုကျင်းပတာပါ။ sorry Arabia နိုင်ငံမက္ကာမှာတော့ထောင်နဲ့ချီတဲ့ဘုရားဗုဒ္ဓရောက်နေပါတယ်။ဘုရားဗုဒ္ဓရာမီနာအရက်မှာကျင်းပတဲ့မကောင်းဆိုးရွားကိုကြောက်စရစ်နဲ့ပြစ်ပေါက်ခြင်းအခမ်းအနားဒီကနေ့ဆင်နွှဲပါတယ်။မကောင်းဆိုးရွားကိုကုစားပြုတဲ့နိုင်ငံသုံးခုကိုဘုရားဗုဒ္ဓကကျောက်စရစ်ခဲရီနဲ့ပြစ်ပေါက်တာဟာအစ္စလမ်ဘာသာဝင်တွေရဲ့ဘာသာရေးထုံးနှံစင်လာတစ်ခုလည်းဖြစ်ပါတယ်။တရုတ်နိုင်ငံအနောက်မြောက်ပိုင်းမှာလဲကိုဗန်ပွဲတော်လို့ခေါ်တဲ့အစ်ပွဲတော်ကိုဒီကနေ့မှကျင်းပပါတယ်။ရှင်ဂျန်ပြည်နယ်ကဝီဂါအုပ်ချုပ်ကိုဗန်အုပ်ချုပ်ခွင့်ရဒေသမှာတိုင်းရင်းသား26မျိုးပါဝင်တဲ့လူပေါင်း12,000လောက်ဟာအကရီပြိုင်ပွဲတွေကျင်းပကြပါတယ်။တရုတ်နိုင်ငံမှာမွတ်စလင်ဦးရေတန်း20ကျော်ရှိပြီးအများစုဟာပြည်နယ်နဲ့ပြည်နယ်အဆင့်ရှိတဲ့ဒေသတွေဖြစ်တဲ့ရှင်ဂျန်၊နန်ရှာ၊ဂန်ဆူစတဲ့ဒေသတွေမှာနေထိုင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမျိုးတော်ဓာကာမှာလည်းအစ်ပွဲတော်ကမိသားစုနဲ့အတူဆင်နွှဲဖို့အတွက်ခရီးသွားသူတွေများနေတာကြောင့်ယထာနဲ့တင်မောတွေမှာလူပြင်းနဲ့နေပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမှာတော့ဆူတောင်းပွဲနဲ့အတူတိုးနွားစိတ်တွေနဲ့တာသက်ပူဇော်ပွဲတွေကျင်းပနေပါတယ်ခင်ဗျာ။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေဒီနေ့လာနေညနေခင်းဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးတော့ပါမယ်ရှင်။မြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်နျူကလ িয়ার စမ်းသပ်မှုတစ်ခုကိုအချိန်မရွေးထပ်လုပ်လာနိုင်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကဒီကနေ့မှသတိပေးလိုက်ပါတယ်။မစ်ဆိုင်းတုံးကြီးထပ်မတက်ဆင်နိုင်မဲ့နျူကလ িয়ার ထိပ်ဖူးထုတ်လုပ်နိုင်ဖို့အတွက်စမ်းသပ်မှုတွေကိုဒီမြောက်ကိုရီးယားနိုင်ငံအရင်တုန်းကလုပ်ခဲ့တဲ့ပုံချယ်ရီနျူကလ িয়ার စမ်းသပ်တဲ့နေရာကအသုံးမပြုတော့တဲ့ဥမြင်လိုင်ကောင်းထဲမှာနောက်ထပ်စမ်းသပ်မှုတွေလုပ်လာနိုင်တဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဌာနပြောခွင့်ရမွန်ဆန်းကျွန်းကပြောပါတယ်။ဒါပေမဲ့တိထက်ပို့ပြီးတော့အသေးစိတ်ကိုတော့မပြောခဲ့ပါဘူး။မြောက်ကိုရီးယားကဒီနောက်ဆုံးနျူကလ িয়ার ဆက်သက်မှုတွေကိုပြီးခဲ့တဲ့တောက်ကြနေ့ကလုပ်ခဲ့တာဖြစ်ပြီးတော့တဟ၅ချိန်မြောက်နဲ့အာအပြင်းဆုံးဆက်သက်မှုလည်းဖြစ်ပါတယ်။ဒီလို့ရဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေကိုကန့်ကွက်တဲ့အနေနဲ့လွန်ခဲ့တဲ့10ဆနှစ်တခုအတွင်းကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့အရေးယူတန်ခတ်ပိတ်ဆို့မှုတွေကိုပြောင်ပြောင်တင်းတင်းဆက်ကျင်လိုက်တာပဲလို့ဆိုပြီးလုံခြုံရေးကောင်စီကရှုံချပါတယ်။ဒီအတွက်တင့်တော်တဲ့နည်းလမ်းတွေနဲ့တုံ့ပြန်ကင်တွယ်သွားမယ်လို့လည်းကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကနေ့ဆိုးမျိုးတော်မှာကျင်းပနေတဲ့အမေရိကန်တောင်ကိုရီးယားကာကွယ်ရေးဆိုင်ရာအစည်းအဝေးမှာတော့မူဝါဒရေးရာတောင်ကိုရီးယားဒုတိယကာကွယ်ရေးဝန်ကြီးယူဂျဲဆွန်းကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာဒီမဟာမိတ်နိုင်ငံနှစ်ခုစလုံးအတွက်အကြီးမားဆုံးချိန်ချောက်မှုဖြစ်တယ်လို့ပြောပါရရှင်
။ရဲတော်ကြာရေကြီးရေရှမ်းမှုကြောင့်တရုတ်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြောက်ကိုရီးယားနိုင်ငံဘက်ချမ်းကသူတွေဟာဘေးဒုက္ခအကြီးအကျယ်ကြုံတွေ့နေရတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာပါရတယ်။ထူမန်မြေကြီးပြီးအိမ်တွေထောင်ချီပျက်စီးဆုံးရှုံးတာကြောင့်မြောက်ပိုင်းပြည်နယ်ဖြစ်တဲ့ဟမ်ယန်းမှာလူများပြအိုးအိမ်မဲ့ဖြစ်ရတယ်လို့ KCNA သတင်းဌာနကဆိုပါတယ်။ရေကြီးရေရှမ်းမှုကြောင့်လူပေါင်း133ယောက်အထိသေဆုံးပြီး395ယောက်ပျောက်ဆုံးနေတယ်လို့ကုလသမဂ္ဂလူသားချင်းဆိုင်ရာကူညီပူးပေါင်းဆောင်ရွက်ရေးအဖွဲ့ကပြောပါတယ်။စိုက်ပျိုးမီ16,000ဟက်တာလောက်လည်းရေနစ်မြုပ်ခဲ့ပါတယ်။အခုကမှတော့အကူအညီပေးရေးအဖွဲ့တွေကမြောက်ပိုင်းဒေသအတွင်းအစားအစာတွေရေတန့်စင်တဲ့ဆေးပစ္စည်းတွေကျမရေးထောက်ကူပြုပစ္စည်းတွေနဲ့မိုးကကဲတွေကိုပေးရနေပါတယ်မြောက်ကိုရီးယားဆွေးရဟာလူလူလှူရှာမှုတရပြုလုပ်ပြီးလမ်းတွေပြန်ပွင့်အောင်နဲ့ထောက်ပံ့ရေးပစ္စည်းတွေနဲ့ဆောက်လုပ်ရေးပစ္စည်းတွေဖြန့်ဝေပေးနိုင်အောင်ဆောင်ရွက်နေပါတယ်မြောက်ကိုရီးယားနိုင်ငံအနေနဲ့ရေကြီးရေရှမ်းတာလို့တဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်ရလေးရှိပြီး2012ခုနှစ်နွေရာသီကာလတုန်းကလည်းမုန်တိုင်းကြောင့်မိုးကြီးကျယ်ရွာသွန်းမှုတွေအတွင်းလူပေါင်း169ယောက်ထဲမှနေသေဆုံးခဲ့ပါတယ်ခင်ဗျာ
အုံနောက်နဲ့ဥကောင်းသိငယ်တဲ့ကလေးငယ်တွေမွေးဖွားမှုနဲ့ဆက်ဆက်နေတဲ့ချင်းကနေတဆင့်ကူးဆက်တဲ့စီကာယောဂါပိုးဖြစ်ပွားမှုအန္တရာယ်နဲ့ပတ်သက်လို့ထိုင်းကျန်းမာရေးနဲ့အစိုးရအရာရှိတွေကတော့စိုးရိမ်စရာသိမ်မရှိတဲ့အကြောင်းပြောပါရစေ။ ဒီယောဂါပိုးဖြစ်ပွားမှုနဲ့ပတ်သက်တဲ့အချက်လက်တွေကိုဖွင့်ချလိုက်ရင်ခီးသွွားလုပ်ငန်းကိုထိခိုက်နိုင်တဲ့အပေါ်မှာစိုးရိမ်တဲ့အကြောင်းလဲထိုင်းရာရှိတွေကပြောပါတယ်ယောဂဘူကာကွယ်ရေးနဲ့ထိန်းချုပ်ရေးဆိုင်ရာဥရောပစင်တာ ECDPC ကတော့ထိုင်းနိုင်ငံအတွင်းစီကယောဂဘူပြန့်နှံ့လာတဲ့အပေါ်မှာတောက်ကြနေတော့ကသတိပေးခဲ့ပါဗျ။အရှေ့တောင်အာရှနိုင်ငံအတော်များများမှာဒီယောဂဘူကူးစက်မှုတွေတိုးလာနေတာပါ။စီးပွားရေးရအချက်အချာကြတဲ့ဘန်ကောက်မြို့လည်းကဆတ်သွန်ဈေးပတ်ဝန်းကျင်မှာစီကယောဂနောက်ထပ်ဖြစ်ပွားမှုပေါင်း22ခုရှိခဲ့တဲ့အကြောင်းမနေ့ကတနင်္ဂနွေနေ့မှာပဲအတည်ပြုထားပါဗျ။ဒီထဲမှာကိုဝင်ဆောင်အမျိုးသမီးတူဦးလည်းပါဝင်ပြီးတော့သူကတော့နောက်ပိုင်းမှာပြဿနာတစ်စုံတစ်ရာမရှိဘဲမိဖွားနိုင်ခဲ့ပါဗျ။စီကာယောဂါပိုးဟာလိင်ဆက်ဆံမှုကနေတဆင့်ကူးစက်နိုင်တဲ့ဆိုပေမဲ့ဒီယောဂါပိုးဟာလူကိုတင်ဆင်နိုင်တဲ့ဒါမှမဟုတ်အလွယ်တကူကူးစက်နိုင်တဲ့ယောဂါပိုးမဟုတ်တာကြောင့်အလွန်ကျွံစိုးရင်ကြောက်လန့်မှုမဖြစ်စေဘူးကျန်းမာရေးအရာရှိတွေကလူတွေကိုတိုက်တွန်းထားပြီးတော့ခီးသွွားလုပ်ငန်းမှာထိခိုက်မှုတွေဖြစ်မှာကိုမလိုလားတဲ့အကြောင်းလည်းပြောဆိုထားပါတယ်။ယောဂါဖြစ်ပွားမှုတွေကိုအနီးကပ်စောင့်ကြည့်နေပြီးကာကွယ်ရေးဆိုင်ရာနည်းလမ်းတွေချမှတ်လှုပ်ဆောင်နေတဲ့အကြောင်းလည်းထိုင်းကျန်းမာရေးအရာရှိတွေကပြောဆိုထားပါတယ်ရှင်။
လွန်ခဲ့တဲ့နှစ်ကျော်ကမလေးရှားရည်နှင်တင်သင်္ဘောကိုပြန်ပေးဆွဲမှုနဲ့ဖမ်းဆီးထားတဲ့အင်ဒိုနီးရှားနိုင်ငံသား၈ယောက်ကိုလွှဲပြောင်းပေးဖို့မလေးရှားနိုင်ငံဘက်ကတောင်းဆိုချက်ကိုဗီယက်နမ်တရားရုံးတစ်ခုကဒီကနေ့အတည်ပြုလိုက်ပါတယ်။အလားတူအင်ဒိုနီးရှားနိုင်ငံဘက်ကလွှဲပြောင်းပေးဖို့တောင်းဆိုချက်ကိုတော့ပေးချခဲ့ကြောင်းဗီယက်နမ်အစိုးရသတင်းမှဖော်ပြပါတယ်။နိုင်ငံအပြန်အလှန်တရားဥပဒေအရအထောက်ပံ့ပေးမှုတွေနဲ့ရာဇဝတ်မှုကင်တွေဆိုင်ရာကိစ္စရပ်တွေအပေါ်အခြေခံတဲ့ဥပဒေအရအခုလိုတန်တရားရှိသူတွေကိုလွှဲပြောင်းပေးဖို့ဟနွိုင်းမြို့တော်မှာရှိတဲ့ပြည်သူတရားရုံးတစ်ခုကအတည်ပြုပေးခဲ့တာဖြစ်ကြောင်း Van Express Online တွေမှာဖော်ပြပါရတယ်။ထိန်းသိမ်းခံထားသူတွေအနေနဲ့တရားရုံးဆုံးဖြတ်ချက်ကိုအယူခံဝင်ခြင်းရင်15ရက်အချိန်ပေးထားတဲ့အကြောင်းလည်းဖော်ပြထားပါရခင်ဗျာ
။ဒါကတော့နောက်ဆုံးသိထားတဲ့သတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့တင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်။အခုအရင်ဆုံးကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစဉ်နောက်ဆုံးရသတင်းတွေကိုတင်ပြပေးပါမယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မှာတော့ဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ကာကွယ်ရေးဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်ကိုလည်းတွားရောက်ခဲ့ပါတယ်။ဒီခီးစဉ်အတွင်းမှာဗြိတိန်ဝန်ကြီးချုပ်နဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒေသရင်းကမြန်မာတမ်းမကြီးတွေနဲ့မနေ့ကတွေ့ဆုံခဲ့တာမှာတော့နိုင်ငံသားတွေရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်ဖို့ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဗြိတိန်ဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာတော့ဖွံ့ဖြိုးရေးကိစ္စနောက်လုံခြုံရေးကိစ္စတွေကိုအဓိကထားဆွေးနွေးမယ်လို့လည်းခန့်မှန်းကြပါတယ်။မတ်တင်ကြီးထိုက်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီကနေ့မှာတော့ဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘာကောင်းနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီနောက်မှာတော့မြန်မာနိုင်ငံသားတချို့တက်ရောက်နေတဲ့ကာကွယ်ရေးဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်ကိုတွားရောက်ခဲ့ပြီးဗိုလ်ချုပ်ကြီးဆာခရစ်စတိုဖာဒီဘာရယ်ကျောင်းအုပ်ကြီးဆာတွန်ဖိလစ်တို့နဲ့တွေ့ဆုံခဲ့တဲ့အကြောင်းမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ကာကွယ်ရေးဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်မှာတော့ကာကွယ်ရေးဝန်ကြီးဌာနကဗိုလ်မှူးကြီးအောင်မြင့်ဦးနဲ့ငြမ်းချမ်းရေးကော်မရှင်ကဦးမိုးစောဦးတို့တက်ရောက်နေတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ဗီတင်ခီးစဉ်အတွင်းမှာဗီတင်ဝန်ကြီးချုပ်ထရီဇာမီအပါအဝင်ဗီတင်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိနေပါတယ်။ဒါ့အပြင်ဗီတင်အခြေစိုက်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD LA အဖွဲ့နဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ဗီတင်အခြေစိုက် NLD LA ခေါင်းဆောင်ဒေါက်တာဝင်းနိုင်ကဒေါက်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။အဲပထမကသူကတွေ့ဖို့ဆိုပြီးတော့ကျွန်တော်တို့ကိုဟိုပြောထားတယ်။ဒါပေမဲ့လောလောဆယ်သူကဗီတင်အစိုးရရဲ့အပိုကနေများနေလို့တဲ့အဲမတွေ့နိုင်နေဘူးဆိုပြီးတော့ကျွန်တော်လည်းစောင့်နေရတယ်လေ
ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ရဲ့အသင့်စောင့်ဆိုင်နေဖို့ကိုလည်းဒီကနေ့မနက်ပိုင်းမှာပဲဗီတင်အခြေစိုက်မြန်မာတန်ယုံတာဝန်ရှိသူကဖုံးဆက်အကြောင်းကြားထားတယ်လို့လည်းဒေါက်တာဝင်းနိုင်ကပြောပါတယ်ဗီတင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာတော့နိုင်ငံရဲ့လုံခြုံရေးနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုအဓိကထားဆွေးနွေးပွဲရှိတယ်လို့လည်းဒေါက်တာဝင်းနိုင်ကသုံးသပ်ပါတယ
်အဲလောလောဆယ်တိုက်ပြည်မှာရှိနေတဲ့အရေးကြီးကိစ္စတွေပေါ့နော်ဒီခုနပြောတဲ့အဲတိုက်ပြည်မှာလုံးမဲ့စီမံငင်းကြီးပေါ့ဒါတွေလည်းပါမှာပေါ့နော်နောက်လိုမျိုးကိစ္စတွေလည်းပါမယ်လို့ယူဆပါတယ်ကြာသေးရင်ကပဲအဲရန်ကုန်ကြီးချုပ်ဦးဖြိုးမင်းသိန်းလာပါတဲ့ခါမှာ Central Lander မှာသူ presentation တစ်ခုလုပ်သွားတယ်အဲ presentation မှာ new yangon project အပါအဝင်ပေါ့နော်ဒီအဲကြိုက်ကြတဲ့လုံးမဲ့စိတ်ကလုပ်ငန်းနေနောက်တစ်ခုဟိုကျွန်တော်တို့စက်မှုလုပ်ငန်းနေနောက်တစ်ခုဟန်တာရီလေးငွေကိစ္စတွေနောက်လုပ်ငန်းတွေတော်တော်များများ project တွေပေါ့နော်အဲကိုယ်တင်ပြဆွေးနွေးပြီးတော့အစီအစဉ်သွားတယ်သူကလည်းပြောသွားတယ်ဒီသူမလာခင်မှာနိုင်ငံ30အကော်မတီ150နဲ့အကုန်လုံးစီစဉ်ထားရပြီလားဒါလည်းတော်စုကိုယ်တိုင်အစီအစဉ်နဲ့ project တွေဆိုတော့ဒါသူ့အချိန်မီပြီးသွားမှဆိုတော့ဒါတွေကသူကသူ in place ဖြစ်နေပါတယ်ကျွန်တော်တို့က ဘာမှစိတ်ကူးစရာအကြောင်းမရှိပါဘူး။နောက်ဒီ New Yangon Project မှာလည်းဒီ US ရဲ့ UK ရဲ့ Indonesia ရဲ့နောက် Japan ရဲ့ Korea ရဲ့ကတွဲပြီးတော့အလုံးလုပ်မယ်။နောက်တစ်ခုကဒီဝင်းကျိုးရဲ့ကြီးစင်မှာလည်းဒီဟွာနေပြီးတော့ပြည်သူဆိုကနေပြီးတော့ဒေါ်လာ300ကူညီလိုက်တယ်။တရား New Yangon Project ဆိုတော့ဒါတွေအကုန်လုံးစီမံမိသားစုစားတယ်ဆိုတော့အလုံးအားသူနဲ့သူတာဂက်တိုင်းနဲ့သူပြီးသွားမယ်ကျွန်တော်တော့ယုံကြည်ပါတယ်
။ဒေါ်ဆန်းစုကြည်ရဲ့ဘီတင်ခီးစင်မှာတော့မိသားစုဝင်နေနဲ့လည်းတွေ့ဆုံခဲ့တာပါ။မနေ့တုန်းကတော့ဥရောပအရှေ့လဲပိုင်းနဲ့အာဖရိကဒေသတို့ကမြန်မာအတန်အမတ်ကြီးတွေနဲ့လန်ဒန်မြို့ကမြန်မာတန်ရုံမှာတွေ့ဆုံဆွေးနွေးခဲ့တယ်လို့လန်ဒန်ခြေဆိုင်မြန်မာတန်ရုံတာဝန်ခံတဦးကပြောပါတယ်
။ကျွန်တော်လည်းဘာကြော်လဲဒီကိစ္စတွေကိုကျွန်တော်တို့နဲ့ကျွန်တော်တို့ပေးမသိဘူးကျွန်တော်တို့လည်းဒါဟိုပေါ့လေဟိုဘလုတ်ခွန်ပဲကျွန်တော်တို့ကဒီဒေတာကဝန်တန်းဒီကိစ္စတွေကကျွန်တော်တို့မသိဘူးเนาะအားကြောင့
်မနေ့ကတော့ဆရာတို့တန်ရုံးပါပဲဟိုတန်မှတ်ကြီးတွေနဲ့တော့တွေ့ကြသေးတယ်မဟုတ်
ဟုတ်တယ်ဟုတ်ပါတယ်မနေ့ကိစ္စတော့မနေ့ကတော့ဒီမှာဒီအစီဝေးလောက်တဲ့စားတွေပါလေမနေ့ပြီးသွားပါပြီ
မြန်မာတန်မှတ်ကြီးတွေနဲ့တွေ့ဆုံတာမှာတော့အစိုးရရဲ့မူဝါဒနဲ့လမ်းစဉ်တွေဦးစားပေးလုပ်ငန်းတွေနိုင်ငံခြားရေးမူဝါဒတွေကိုဒေါက်ဆန်းစုကြည်ကရှင်းလင်းပြောကြားခဲ့ပြီးတမ္မတ်ကြီးတွေအနေနဲ့ပြပရောက်မြန်မာနိုင်ငံသားတွေကိုကာကွယ်စောင့်ရှောက်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ဗီဒင်ခီးစင်ပြီးမှတော့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကိုခီးစင်မှာဖြစ်ပြီးအမေရိကန်သမ္မတဘရက်ကိုဘာမှဒုတိယသမ္မတဂျိုးဘိုင်ဒန်အပါအဝင်နိုင်ငံခြားရေးဝန်ကြီးတို့နဲ့ပါတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ဝါရှင်တန် DC မှာအမေရိကန်အစိုးရခေါင်းဆောင်လေးနဲ့တွေ့ဆုံပြီးမှတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ကိုတွားရောက်ပြီးကုလသမဂ္ဂအစိုးရအရာရှိကြီးများအစည်းအဝေးနဲ့ကုလသမဂ္ဂအထွေထွေညီလာခံတို့မှမိန့်ခွန်းပြောဖို့စီစဉ်ထားပါတယ်ရှင်
။မတ်သိန်ဂီထိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါပဲဒေါ်ဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်တွင်မှ Royal College of Defence Studies လို့ခေါ်တဲ့တော်ဝင်ဘိုလောင်းကောလိပ်ကျောင်းကိုတွားရောက်ကြည့်ရှုခဲ့ပါတယ်။ဒီပေါ်မှာလူခွေအဖွဲ့တွေဘက်ကဘလို့သုံးသပ်မှုတွေရှိသလဲဆိုတာကိုမတ်ရင်ချင်းနိုင်ငံဆက်ပြောပြပေးပါမယ်ရှင်။
လူခွေရေးချိုးဖောက်မှုတွေရှိနေတယ်လို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်ကိုတင်နန်းတွေပေးနေတဲ့အတွက်ဗြိတိန်အစိုးရကိုဗြိတိန်ပါလီမန်အမတ်တွေရောလူခွေရေးအဖွဲ့တွေကပါဝေဖန်ကန့်ကွက်နေချိန်မှာအခုလိုဒေါက်ဆန်းစုကြည်ကိုဗြိတိန်စစ်တင်နန်းအကြောင်းကိုခေါ်ယူပြတာတာဖြစ်ပါတယ်။ဒါကြောင့်ဒီလိုအငင်းပွားစရာဖြစ်နေတဲ့အချိန်မှာဒေါက်ဆန်းစုကြည်ကိုဗြိတိန်အစိုးရကစစ်တပ်ကိုခေါ်ယူပြတာတဲ့အပေါ်မှာရည်ရွယ်ချက်နဲ့ပတ်သက်လို့လူခွင့်ရေးဖွဲ့တွေဘက်ကမေးခွန်းထုတ်เสียဖြစ်နေတယ်လို့ဗြိတိန်ချင်းဆိုင်မြမရေးလှုပ်ရှားနေတဲ့ Bummer Campaign UK ရဲ့ညွှန်ကြားမှု Mark Farmana ကပြောပါတယ
် Because this is a controversial issue I think this is why the British governmentwhich is organizing Aung San Suu Kyi's schedule has decided to take
မြမစစ်တပ်ကိုတင်နန်းနေပေးနေတဲ့ကိစ္စဟာအငင်းပွားเสียဖြစ်နေတဲ့အတွက်ဗြိတိန်အစိုးရကနေဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းစစ်တပ်ကတော့အကြောင်းတစ်ခုလိုက်ပြဖို့စီစဉ်လိုက်တာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဗြိတိန်အစိုးရကသူတို့ရင်ဆိုင်နေရတဲ့မေကွန်းတွေအတွက်အပြည့်မပေးနိုင်တဲ့အပေါ်မှာဖုံးကွယ်ဖို့ဒေါက်ဆန်းစုကြည်ကိုအတုံးချလိုက်တာဖြစ်ပါတယ်။မြန်မာစစ်တပ်ကိုနှစ်နှစ်ကြာတင်နန်းနေပေးပြီးတဲ့နောက်ဘလို့အကျိုးရလဒ်တွေရလာတယ်လဲဆိုတဲ့မေကွန်းအတွက်သူတို့မှအပြည့်မရှိသေးပါဘူး
။တိုင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်ကျူးလွန်မှုတွေရစားရေးနောက်ပြီး2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲဖို့ကိုသဘောတူရေးစတဲ့အချက်တွေနဲ့အပေးယူမလုပ်ပဲဗြိတိန်အစိုးရကမြန်မာစစ်တပ်ကိုကန့်သက်ချက်မရှိတင်နန်းတွေပေးနေတာဖြစ်တယ်လို့ Mark Farmana ကပြောပါတယ
် They're determined to keep going with this training program even though they cannot say what it is
မြန်မာစစ်တပ်ကိုတင်နန်းနေပေးတဲ့အတွက်ဘလို့အကျိုးရလဒ်တွေထွက်လာတယ်လဲဆိုတာသူတို့မပြောနိုင်ပေမဲ့အဲ့လိုတင်နန်းတွေကိုဆက်ပြီးပေးဖို့ဗြိတိန်အစိုးရဘက်ကဆုံးဖြတ်ထားတာပါဒါကြောင့်လဲဗြိတိန်ပါလီမန်အမတ်တွေနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကဝေဖန်ကန့်ကွက်မှုတွေကိုကာကွယ်ဖို့ဒေါ်အောင်ဆန်းစုကြည်ရဲ့အချိန်တိုတောင်းတဲ့ခီးစဉ်အတွင်းမှာသူ့ကိုဗြိတိန်အစိုးရကအတုံးချတယ်လို့မြင်ပါတယ်
။ဒါပေမဲ့လဲဒေါ်အောင်ဆန်းစုကြည်အနေနဲ့အခုလိုဗြိတိန်နိုင်ငံရဲ့တော်ဝင်စစ်တပ်ကတူကြောင်းတစ်ခုကိုတွားရောက်ကြည့်ရှုလေ့လာတဲ့အတွက်မြန်မာစစ်တပ်ကိုပြုပြင်ပြောင်းလဲရေးမှာအထောက်အကူဖြစ်စေနိုင်တယ်လို့မြင်ကြောင်းဗြိတိန်ခြေဆိုင်ကချင်အမျိုးသားအစည်းအရုံးဘ ਹੁ အလုံးမှုဆောင်ကော်မတီဝင်တဦးဖြစ်တဲ့ဒူဝါမက်ခော့ကွန်ဆာကပြောပါတယ
်။အဲဒါဒီမိုကရေစီစနစ်မှာဆိုလို့ရှိရင်တော့စစ်တပ်ဟာအရတားအစိုးရပေါ့နော်။ပြည်သူလူထုကရွေးချယ်တင်မြောက်တဲ့အစိုးရရဲ့အောက်မှာသူတို့ကလည်းဘုမဒီလေယုံဝင်ထားပေါ့ဗျာနော်။ကာကွယ်ရေးဝင်ထားဖြစ်နေသူထားဆောင်နေကြရမှာဖြစ်တယ်။ဖြစ်ကြရမယ်ဆိုတဲ့အခါကျတော့အခုဒီဖီကင်ကအကယ်ဒမီကိုသွားတယ်ဆိုတဲ့ကိစ္စကတော့ အကောင်းမြေဝါဒအနေနဲ့ကြည့်မယ်ဆိုလို့ရှင်တော့ကောင်းပါတယ်သူတို့ဘယ်လိုဒီပူလောင်းတွေကိုဘယ်လို train လုပ်တယ် concept တွေကနောက်ဘယ်လိုရှိတယ်ဆိုပြီးတော့ကြောက်ရွံ့လေးလာတယ်ဆိုတဲ့ဟာကတော့ကောင်းတဲ့ကိစ္စပ
ါမနစ်တနင်္ဂနွေနေ့ကဒေါအောင်ဆန်းစုကြည်ဟာလန်ဒန်မြို့မြန်မာတန်ယုံမှာဥရောပအရှိအလဲပိုင်းနဲ့အာဖရိကနိုင်ငံတွေကမြန်မာတန်အမတ်ကြီး၁၂ဦးနဲ့တွေ့ဆုံရမှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့ဆွေးနွေးပြောဆိုခဲ့တယ်လို့နိုင်ငံတကာနဲ့ချစ်ချင်ရင်းနှီးစွာဆက်ဆံနိုင်ရေးဗမ်မလိုက်နိုင်ငံသားရေးမူဝါဒကို NLD အစိုးရအနေနဲ့ချမှတ်ကျင့်သုံးနေကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်မြန်မာတန်ယုံနေအနေနဲ့မိမိတို့ရောက်ရှိနေတဲ့နိုင်ငံတွေကမြန်မာနိုင်ငံသားတွေရဲ့အကျိုးစီးပွားကိုကာကွယ်ဆောက်ရှောက်ဖို့ဒေါအောင်ဆန်းစုကြည်ကမှာကြားခဲ့ပါတယ်။တနင်္လာနေ့မှာဒေါအောင်ဆန်းစုကြည်ဟာနိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်နဲ့လည်းတွေ့ဆုံမှုရှိသလိုအင်္ဂါနေ့မှာဗြိတိန်ဝန်ကြီးချုပ်ထရီဇာမီနဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲဒီနောက်အမေရိကန်ပြည်ထောင်စုကိုဆက်လက်ထွက်ခွာမှာဖြစ်ပြီးစက်တင်ဘာလ14ရက်နေ့မှာအမေရိကန်သမ္မတအိုဘားမားနဲ့အိမ်ဖြူတော်မှာတွေ့ဆုံမှာဖြစ်ပါတယ်ရှင်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အားဆိုရင်ဗြိတိန်နိုင်ငံအမေရိကန်ပြည်ထောင်စုနဲ့ဒီ52ကြိမ်မြောက်ကုလသမဂ္ဂထူးထူးညီလာခံတွေကိုလက်ရောက်ဖို့အတွက်အခုဆိုလို့ရှိရင်ဗြိတိန်နိုင်ငံကိုစတင်ရောက်ရှိနေပြီဖြစ်ပါတယ်။ဒီမတိုင်ခင်ကတော့တရုတ်ပြည်သူသမ္မတနိုင်ငံကိုချစ်ကြည်ခီတွားရောက်ခဲ့တယ်လို့ပဲလောနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုလည်းသူတက်ရောက်ခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးဖြစ်ပါတာဝန်ယူနေတဲ့ဒေါ်ဆန်းစုကြည်ရဲ့နိုင်ငံသားရေးမူဝါဒနဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာချဉ်းကပ်မှုတွေဟာအရင်အစိုးရအဆက်ဆက်နဲ့တစုံတရာကွာခြားမှုရှိပါသလား။ဒါကြောင့်မို့လို့လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာတော့ NLD အစိုးရသိရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာကိုသုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေ VUE ကိုဖုန်းနဲ့ဖြစ်စီစာနဲ့ဖြစ်စီဆက်သွင်းနိုင်ပါတယ်။မိမိတို့ရဲ့အမြင်သဘောထားတွေကိုလည်းကြိုတင်ပြပထားနိုင်ပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923822555လေးဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့တော်ရရှင်တွေကိုကြိုဆိုပါရစေခင
်ဗျာ။မြန်မာအင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညနေခင်းသတင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းပုဒ်ကိုတင်ပြပေးကြပါမယ်။အမေရိကန်ပြည်ထောင်စုမှာအဆိုးပါးဆုံးအကြမ်းဖက်တိုက်ခိုက်ခံရလို့လူပေါင်း 3,000 နီးပါးသေဆုံးခဲ့ရတာအခုဆိုရင် 15 နှစ်ပြည့်ခဲ့ပါပြီ။သေဆုံးခဲ့သူတွေရဲ့မိသားစုဝင်တွေ၊မိတ်ဆွေတွေအသက်မသေးလွတ်မြောက်ခဲ့သူတွေဟာအဲ့ဒီနေ့ကတွေ့ကြုံခဲ့ရတဲ့အဖြစ်ဆိုးကြီးကိုဒီကနေ့အထိမေ့ပြလို့မရကြသေးပါဘူး။တိုက်ခိုက်ခံရတဲ့နေရာမှာသမ္မတအိုဘားမားအလေးအနက်ထားပြောခဲ့တယ်လို့ကျွန်တော်တို့တွေအမြဲတမ်းစီးလုံးညီညွတ်ကြမယ်ဆိုတာကတော့အမေရိကန်နိုင်ငံသားအားလုံးအတွက်ရှင်းလင်းပြတ်သားတဲ့အမှားစကားပဲဖြစ်ပါတယ်။နယူးယောက်မြို့ကနေ VOA သတင်းတောက်ရမွန်ထေလာသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကဆက်ပြီးပြောပြပေးပါရှင်
။ကောင်းပါပြီ။နယူးယောက်မြို့က World Trade Center မိုးမျော်ညီနောင်တိုက်ကြီးတိုက်ခိုက်ခံခဲ့ရတဲ့နေရာမှာပြန်လည်တည်ဆောက်ထားတဲ့ Freedom Tower အနီးရင်းမြစ်မှာတေဆုံသူတွေအတွက်အောက်မေ့ဝယ်အခမ်းအနားကျင်းပခဲ့ပါတယ်။စက်တင်ဘာလ17ရက်နေ့ကတေဆုံးခဲ့ရသူတွေရဲ့နာမည်တွေကိုကြံ့ရစ်သူဆွေမျိုးသားချင်းတွေနဲ့ချစ်ခင်သူတွေကဖတ်ကြားပေးခဲ့ပါတယ်။အဲ့ဒီနေ့ကတိုက်ခိုက်ခံခဲ့ရတဲ့နယူးယောက်မြို့က World Trade Center, Pennsylvania ပြည်နယ် Shanksville မြို့ပြင်ကကွင်းပြင်နဲ့ Pentagon စစ်ဌာနချုပ်မှာအောက်မေ့ဝယ်အခမ်းအနားတွေအသီးသီးကျင်းပခဲ့ကြပါတယ်။သမ္မတအိုဘားမားက Pentagon စစ်ဌာနချုပ်ကအခမ်းအနားမှာလွမ်းသူပန်းခွေချအလေးပြုပြီးစီးလုံးညီညွတ်ကြဖို့မိန့်ခွန်းပြောဆိုခဲ့ပါတယ်။
It is so important today that we reaffirm our
character. ရာဇဝင်အသားအရောင်မျိုးစုံနောက်ခံမျိုးစုံကနေလာရောက်ခဲ့ကြသူတွေစုပေါင်းနေထိုင်ကြတဲ့နိုင်ငံဖြစ်တာနဲ့အညီဒီနိုင်ငံကိုတည်ထောင်ခဲ့ကြသူတွေယုံကြည်ခဲ့ကြသလိုပဲကျွန်တော်တို့အားလုံးတစုတစည်းနဲ့ယက်တည်ကြမယ်ဆိုတော့ကျွန်တော်တို့ရဲ့ဂုဏ်သိက္ခာကိုပြန်လည်အခိုင်အမာပြသရမယ်သိအရေးကြီးတဲ့နေ့ဖြစ်ပါတယ်
နယူးယောက်မြို့ကတိုက်ခိုက်ခံခဲ့ရတဲ့နေရာနာကမပြတ်မစီကျန်းနေတဲ့စိန့်ပေါ်ဘုရားကျောင်းလေးကတော့ကယ်ဆယ်ရေးဝန်ထမ်းတွေအတွက်နားခိုရာနေရာလေးဖြစ်ခဲ့ပါတယ်။အဲ့ဒီဘုရားကျောင်းရဲ့သင်းအုပ်ဆရာဒေါက်တာဝီလျံလူဖာကဒီရက်ကွက်ကတော့နေ့စဉ်နဲ့အမျှဆုံးရှုံးခဲ့ရသူတွေအတွက်ယူကျုံမရဖြစ်နေကြပြီးပြန်လည်အေးချမ်းရေးအတွက်ဆက်လက်ဆူတောင်းနေကြပါတယ်လို့ဆိုပါတယ
်။ We're not here today gone tomorrow and we want
to do ဒီနေ့မရှိသလိုမနှက်ပြန်လည်းမရှိပါဘူး။ကျွန်တော်ကတော့လူတိုင်းကိုဆက်လက်ပြီးတော့ဝမ်းနဲ့ကြေကွဲစေချင်တယ်လို့သတိလဲရစေချင်ပါတယ်။တခါတလေသတိရအောင်မေ့ကြမယ်။နောက်ဝမ်းနဲ့ကြေကွဲကြတယ်ဆိုတာကတခါတလေရီမောကြမယ်။ဘဝကိုပို့ပြီးတော့အပြည့်အဝတန်ဖိုးထားကြမယ်လို့ဆုလိုတာပါ။
အသက်မသေးကြံ့ရည်သူအများစုအတွက်တော့ကျန်းမာရေးထိခိုက်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုကြံ့ကြံ့ခံရင်းနေ့စဉ်ဆိုသလိုဒီအဖြစ်ဆိုးကိုသတိရနေကြပါတယ
် NYPD Family Friend
NYPD နယူးယောက်ရဲတပ်ဖွဲ့ရဲ့မိသားစုတွေနဲ့မိတ်ဆွေတွေအတွက်ဆိုသူကအမြဲတမ်းပြေးပြီးကူညီနေကြပါပဲတဲ့လူတိုင်းကိုကူညီဖို့အတွက်အမြဲတမ်းအစဉ်သင့်ရှိနေသူတယောက်အဖြစ်ကျမအဖေကိုသတိရနေပါတယ်လို့ပြောဆိုသွားတာပါ William Rodriguez ဟာ World Trade Center အတိုက်ခိုက်ခံရတဲ့အချိန်မှာတန်ရှင်းရေးလုပ်နေတဲ့ဝန်ထမ်းတယောက်ဖြစ်ပါတယ်အဲ့ဒီအချိန်ကသူ့မှာရှိတဲ့ပင်မတော့နဲ့ World Trade Center မှာရှိတဲ့တကားတွေကိုဖွင့်နိုင်တဲ့လောက်အမြန်ဆုံးဖွင့်ပေးရင်ကိုယ်တိုင်မိသင်ခံခဲ့ရသူဖြစ်ပါတယ
် So they started looking under the rubble
တိုက်ခိုက်ခံရပြီးနိုင်တော်ကြမှာအပျက်စီးပုံတွေအောက်ကကျွန်တော်ကိုရှာတွေ့ပြီးဆွဲထုတ်လိုက်တဲ့အချိန်မှာကျွန်တော်တုံ့လုံးမိပါတယ်ဘာဖြစ်လို့လဲဆိုတော့အဆောက်အုံတွေကိုမတွေ့ရတော့လို့ပါပဲ
အခုတော့ Rodriguez ဟာအသက်မသေးကြံ့ရည်သူတွေအတွက်ဖေးမှသူတယောက်ဖြစ်နေပါပြီဒါပေမဲ့အများစုကတော့ရင်ထဲမှာခံစားခဲ့ရတဲ့ဒဏ်ရာတွေကြံ့ရှိနေတော့ပါပဲတဲ့
Everybody was together
we အလုံးစုစုစည်စည်ရှိကြပါတယ်အဆက်အသွယ်တွေကလည်းခိုင်မြဲပါတယ်အချင်းချင်းအဆက်အသွယ်မပြတ်ကြပါဘူးတခါတလေတော့လူတွေပင်ပန်းလာကြပြီးနာကျင်မှုကိုခံစားနေကြသူတွေရှိသလိုအတိတ်ကိုထားခဲ့ပြီးရှေ့ကိုဆက်လျှောက်ကြမယ်လို့ပြောသူတွေလည်းရှိပါတယ
် Rodriguez ရဲ့မျှော်လင့်ချက်ကတော့အသက်မသေးကြံ့ရစ်သူတိုင်းလိုပဲ 9/11 September 17 ရက်ကတည်ဆုံခဲ့ရသူတွေကိုအားလုံးကဘယ်တော့မှမေ့မပြစ်ကြဖို့ပါပဲလို့ဆိုပါတယ်ရှင်
ဒေါခင်စုံဝင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအတွက်သတင်းနဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။ည9:00အထိဝါရှင်တန်ဒီစီမြို့တော်ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းနဲ့ TV အစီအစဉ်ကိုည9:00ကနေ9:00ခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။နောက်2:00အကြာည9:00ကနေ10:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖတ်ယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်တွေမကြာခင်အဆုံးသတ်တော့ပါမယ်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမခင်ဖြူထွေးကတလဲကြီးညာပေးပါမယ်ရှင်။
စီးရီးယားနိုင်ငံမှာသမရဘက်ရှိုင်ယာအာဆက်ကိုယာရုကနေဖယ်ရှားဖို့ကြိုးစားနေကြတဲ့တပုံအဖွဲ့တွေနဲ့စီးရီးယားဆူရတို့ကြားတိုက်ခိုက်မှုတွေအဆုံးသတ်ရေးယူရတဲ့အခုနောက်ဆုံးသဘောတူညီချက်ဟာဒီနေ့ဒေသစံတော်ချိန်ညနေပိုင်းမှာစတင်အသက်ဝင်ပါပါဒီသဘောတူညီချက်ကိုတော့တပုံတွေကိုကြောထောက်နောက်ခံပေးချတဲ့အမေရိကန်ဆူရနဲ့စီးရီးယားဆူရကိုကူညီထောက်ပံ့နေတဲ့ရုရှားဆူရတို့ကညှိနှိုင်းရယူခဲ့ကြတာပါအရင်ကအဖြစ်ခဲ့ရစေးရေးသဘောတူညီချက်အများစုမှလိုပဲဒီဒီချိန်သဘောတူညီချက်ဟာလည်းပထမ48နာရီကြာရက်စဲမှုနဲ့စတင်မှာပါအချိန်ကာလထက်တိုးနိုင်ပြီးသတင်းတစ်ပတ်ကြာတိဆက်ထိန်းထားနိုင်မယ်ဆိုရင်တော့အမေရိကန်နဲ့ရုရှားတို့ကစစ်သွင်းကြွအဖွဲ့နူစရာတပ်ဦးကိုရော IS အဖွဲ့ဝင်တွေကိုပါပူးတွဲထိုးစစ်ဆင်သွားမှာဖြစ်ပါရဲ့ရှင်။ဒီမိုကရက်တစ်ပါတီသမ္မတလောင်ဟယ်လာရီကလင်တန်ဟာအဆုတ်အေးမိပြီးနေမကောင်းဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာတင်းနှာနေတဲ့အင်္ဂါနေ့စီစဉ်ထားတဲ့အတိုင်းမဲဆွယ်စည်းရုံးပွဲတွေကိုတွားရောက်နိုင်မှာမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုနယူးယောက်မြို့က World Trade Center တိုက်ခိုက်ခံရတဲ့စက်တင်ဘာ17ရက်အောက်မေ့ပွဲအထိမ်းအမှတ်အခမ်းအနားတိုက်ရောက်ချိန်မှာသူမရိုင်းသွားတာကိုတွေ့ခဲ့ကြတာပါ။ဒီတိုင်းမကောင်းဖြစ်နေတာကိုတော့မနေ့ကအထိလူသိရှင်ကြားမကျင်ညာခဲ့ပါဘူးရှင်။ကမ္ဘာတဝန်းအစ္စလာမ်ဘာသာဝင်တွေဟာ Eid ပွဲတော်လို့ခေါ်တဲ့အသာတပ်ပူဇော်တဲ့ Feast of Sacrifice ပွဲတော်ကိုကျင်းပနေပါတယ်။ဖျားသခင်အဖို့ Ibrahim ကသူ့ရဲ့ယုံကြည်ကိုးစားမှုကိုပြသတဲ့အနေနဲ့တားဖြစ်သူကိုဖျားသခင်ထံမှာအနန္တနဲ့အထိမ်းအမှတ်အနေနဲ့အခု Eid ပွဲတော်ကိုကျင်းပတာပါ။ Saudi Arabia နိုင်ငံမက္ကာမှာရှိတဲ့ထောင်နဲ့ချီတဲ့ဖျားဖူးတွေလည်းရောက်ရှိနေကြပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံကဒီအင်္ဂါနေ့တုန်းဒီကနေ့ဒီနောက်ထပ်နျူကလ িয়ার ဆန္ဒမှုတစ်ခုကိုအချိန်မြင့်ထက်ပြီးတော့လှုပ်လာနိုင်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကဒီကနေ့မှသတိပေးလိုက်ပါတယ်။မစ်ဆိုင်းတုံးချီထိပ်မှာတက်ဆင်နိုင်မယ့်နျူကလ িয়ার ထိပ်ဖူးထုတ်လုပ်နိုင်ဖို့အတွက်ဆန္ဒမှုတွေကိုမြောက်ကိုရီးယားနိုင်ငံအရင်ကလှုပ်ခဲ့တဲ့ပုံကျဲရီနျူကလ িয়ার ဆန္ဒတဲ့နေရာကအသုံးမပြုတော့တဲ့ဥမင်လိုင်ကောင်းထဲမှာနောက်ထပ်ဆန္ဒမှုတွေလှုပ်နိုင်တဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဌာနပြောခွင့်ရကပြောပါရရှင်
။သတင်းချင်းချုပ်ကိုမခင်ဖြူထွေးကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ပီတာဟမ်လေးဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ။အစီအစဉ်ဒီဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00ကျရင်တစ်ခါထပ်ပြီးတော့ထုတ်လင်းပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.